ီနေ့ပြည်သူလူထုကိုမြစ်တပ်ရက်ခံပန်ကြားခြင်းဆိုပြီးထုတ်ပြန်လိုက်တဲ့စာနဲ့ပတ်သက်ပြီးဝေဖန်ချက်တွေအမျိုးမျိုးထွက်ပေါ်နေပြီမဲ့အားလုံးတညီတညွတ်တည်းပြောဆိုတာကတော့အခုလိုလူထုကိုတလေးတစားမြစ်တပ်ရက်ခံတာမျိုးတခါမှမကြုံခဲ့ဘူးတာဖြစ်တယ်လို့ပြောဆိုနေကြတာပါဒီကိစ္စနဲ့ပတ်သက်ပြီး88မျိုးဆက်ကျောင်းသားခေါင်းဆောင်တူဦးဖြစ်တဲ့ကိုကိုကြီးကသူ့အမြင်ကိုအခုလိုပြောပါတယ်
ထုတ်ပြန်လာတယ်ပြန်ပြီးတော့ဖြည့်ရှင်းလာတယ်ဆိုတာလည်းဒါကြိုးစားရမယ့်ကိစ္စပါအဲတစ်ချိန်တည်းမှာပဲလက်တလုံးမဖြည့်ရှင်းနိုင်သေးလို့သီးခံဖို့ဆိုတာကကျွန်တော်တို့မှလည်းဟိုသီးခံခဲ့ရတာကလည်းတော်တော်ကိုကြာပြီဆိုတော့ပြည်သူတွေလူကျင်တာကအမျှော်မြင်ရှိချင်တဲ့ဖြည့်ဆည်းပေးတာမျိုးဖြည့်ရှင်းပေးတာမျိုးကိုလူကျင်တာပြည်သူတွေကြားထဲမှာဖြစ်နေတဲ့ခံစားချက်ကတို့နိုင်ငံမှာသဘာဝတန်ငွေတွေအများကြီးထွက်တယ်တို့နိုင်ငံမှာရေအားမျက်စစ်တွေအများကြီးထုတ်နိုင်တယ်အဲ့ဒါတို့ကပေါင်ထဲမှာနေရတယ်ဆိုတာကိုတို့ကအဲ့ဒီခံစားချက်ပဲ
ကိုကိုကြီးပြောပြတာပါအလားတူပဲရန်ကုန်မြို့မှာပြည်သူ့ဆန္ဒထုတ်ဖော်ဖို့အတွက်ဆောင်ရွက်နေတဲ့ကိုအောင်စောထွန်းကလည်းအစိုးရရဲ့ဆောင်ရွက်ချက်ကိုကြိုဆိုပေမဲ့မန္တလေးမှာဆန္ဒထုတ်ဖော်သူတွေကိုဖမ်းဆီးစစ်ဆေးတာမျိုးတွေလုပ်နေတာကိုတော့ကန့်ကွက်တယ်လို့ဆိုပါတယ်
တစ်ဖက်ကပြည်သူ့ကိုလူကိုအပြည့်စုံဆောင်တဲ့တင်ပြချက်တွေလုပ်တယ်လို့တစ်ဖက်ကလည်းတကယ်ပဲလူတွေရဲ့ဆန္ဒထုတ်ဖော်မှုတွေကိုလည်းတကယ်ကိုနားလည်မှုကြီးစွာနဲ့လက်ခံနားလည်ပြီးလို့ဆိုပါတယ်အဲ့ခါကျတော့ကျွန်တော်တို့ဒီနေ့လုပ်တယ်ဆိုတဲ့အစီအစဉ်ကဒီနေ့တရင်းရည်မှာပါတဲ့မြစ်တရရခန့်ချက်ပါအထက်လက်တွေကိုအတိမမပြုတ်လို့လည်းမဟုတ်ဘူးအပြုတ်တော့မဆောင်လို့လည်းမဟုတ်ဘူးဒီနေ့ရှိနေတဲ့တောင်ရှိသူအပိုင်းကနေပြီးတော့ဒုတိယဆန္ဒပါလဲဆိုတော့ပုံမှန်သိရှိနိုင်ခြင်းအပြင်နိုင်ငံတော်နဲ့ပတ်သက်ပြီးအကျိုးကိုပုံမှန်ဆောင်ရွက်နိုင်စီဖို့လာကြကျွန်တော်ကငြင်းငြင်းနဲ့ဆန္ဒထုတ်ပေါ်တာပ
ါအမှတ်နဲ့လျှက်စစ်စွန်းအားဝင်ကြီးဌာနထုတ်ပြန်တဲ့စာမှာမြန်မာနိုင်ငံတွင်းရှိတဲ့ဓာအားပေးဆက်ယုံ29ယုံရဲ့ကျက်စစ်တအားထုတ်ပေးမှုအခြေအနေတွေနဲ့အတူလက်လောအနေအထားတွေကိုတင်ပြထားပါတယ်ရေဒိုစီမံကိန်းအနေနဲ့အမေရိကန်ကုမ္ပဏီတွေနဲ့ပူးပေါင်းပြီးဆောင်ရွက်မှာဖြစ်တယ်လို့လည်းပြောပါတယ်ကိုကိုကြီးကအခုလိုသုံးသပ်ပါတယ
်လောလောဆယ်မှာဟိုဘလို့မှရှိနေတဲ့ကျက်စစ်ထုတ်လုပ်မှုနဲ့ဖြန့်ဝေမှုနဲ့ချက်ချင်းကြီးအဆင်မပြေနိုင်တဲ့ဒါအခိတ္တကိုအခုညာရင်းချင်းပဲပြေလည်ရမယ်လို့တော့ကျွန်တော်တို့လည်းမျှော်လင့်လို့မရဘူးဒါပေမဲ့လို့ဒါစနစ်တကျနဲ့ပြင်ဆင်ပြီးဖြည့်ရှင်းတဲ့ဖြည့်ရှင်းမှုမျိုးတွေစီမံချက်မျိုးတွေဒါလူလူလည်းမြင်သာသင်သာအောင်ထုတ်ပြန်ပေးဖို့ပြင်ညာပေးဖို့လိုလိမ့်မယ်လို့မြင်ပါတယ
်။လျှက်စစ်စွမ်းအားဝင်ကြီးဌာနရဲ့မြစ်တရက်ခံစာအရရွှေလီမန်ဆန်ဓာအားတိုင်း၄တိုင်းမိုင်းခွဲခံရတဲ့ကိစ္စကိုလည်းညွှန်းထားပါတယ်။ကိုအောင်စောထွန်းကတော့မြန်မာနိုင်ငံမှာမီးမရတာအဲ့ဒီဓာအားတိုင်းတွေအဖြစ်စီးမခံရခင်ကတည်းကဖြစ်တယ်လို့ဆိုပါတယ်။ဒါပေမဲ့အခုလိုဓာအားတိုင်းတွေဖြစ်စီးခံရတာနဲ့ပတ်သက်ပြီးတွန်းအားပေးနေတဲ့အချက်ကတော့မြန်မာနိုင်ငံမှာငញ្ញမ်းရေးအမှန်တကယ်လိုအပ်နေတာပဲလို့ပြောပါတယ်
။ဒါပဲပြောပြတာတိုင်းချိုးနေရပြီဆိုရဲတော့အခြေတည်ပြီးစဉ်းစားကြည့်နေဆိုရင်ဒါပြည်တွင်းဖြစ်ရှိနေတဲ့ဆိုတဲ့လက္ခဏာပဲ။အဲ့တော့ဒီမှာပြည်တွင်းငញ្ញမ်းရေးပေါ်ဆောင်ရေးအဖွဲ့အနေနဲ့ပြည်တွင်းငញ្ញမ်းရေးအောင်ပို့လို့ရတယ်။ပြည်တွင်းငញ្ញမ်းတည်ရဲ့ပြည်တွင်းစိတ်ရဲ့နောက်ဆက်တွေဒေလဆိုးကျိုးတွေဒီကတားကြီးဒီမရှိတာတွေသရားချိုးခံရတာတွေတွာလာထက်ခဲတာတွေအစရှိတဲ့ပေါ်တာဆွဲခံရတဲ့အများကြီးကျွန်တော်နောက်ဆက်တွေပြုံနိုင်အတွက်ကျေးဇူးကြီးနဲ့ပတ်သက်ပြီးသူတို့ရှင်းချက်ပူတိုင်းဟာပြည်သူများများကြီးကိုပို့ပြီးပေါ်ဆောင်ဖို့လိုတယ်ဆိုတော့မမဖို့ကြတဲ့အချက်ဖြစ်တယ်
။ကိုအောင်စောထွန်းပြောပြသွားတာပါ။အမှတ်နဲ့လျှက်စစ်စွမ်းဝင်ကြီးဌာနရဲ့ထုတ်ပြန်ချက်စာသတင်းစာတွေမှာပါလာသလိုဒီကနေ့မှာတော့သတင်းဌာနတွေ Facebook တွေပေါ်မှာလျှက်စစ်စွမ်းဝင်ကြီးဌာနရဲ့စာတွေဟာလည်းနေရာယူလာတာတွေ့ရပါတယ်။ဒီစာတွေနဲ့အတူ Facebook တွေပေါ်မှာ24နာရီမီးရရှိရေးဖျောင်းနိုင်ကြတဲ့လက်များကျွေးကြော်နေသူတွေရဲ့ပုံတွေကိုလည်းဇက်တိုက်တွေ့မြင်နေရပါတယ်ခင်ဗျ။